မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာတဲ့အချိန်မှာပဲစင်ကာပူအနေနဲ့မြန်မာနိုင်ငံကလာမဲ့ခီးသည်တွေကိုနိုင်ငံတွင်းဝင်ကွက်ကန့်သတ်ချက်ထုတ်လိုက်ပါတယ်။လွန်ခဲ့တဲ့21ရက်အတွင်းမှာမြန်မာနိုင်ငံတွင်းခီးသွားမတန်းရှိခဲ့တဲ့စင်ကာပူမှာရေရှည်နေထိုင်ခွင့်ရထားသူကိုရောရေတိုလက်သက်ခွင့်ဗီဇာရထားသူတွေကိုပါလက်ဆန်စတာတွေကစပြီးစင်ကာပူနိုင်ငံကိုဝင်ရောက်ခွင့်ပေးတော့မှာမဟုတ်ပါဘူး။ဒီအချိန်မှာမြန်မာနိုင်ငံမှာခီးတစ်ထောင်နားခဲ့သူတွေလည်းအကျုံးဝင်ပါတယ်။ဒါတွေကတော့မြန်မာနိုင်ငံကနေစင်ကာပူကိုတိုက်ရိုက်ဝင်လာမဲ့သူတွေပါ။ဒါအပြင်မြန်မာနိုင်ငံကိုတိုက်ရိုက်လာတာမဟုတ်ပေမဲ့မကြာသေးခင်အချိန်မြန်မာနိုင်ငံခီးသွားမှတ်တမ်းရှိခဲ့သူဘယ်သူမှဆိုလဲစင်ကာပူဝင်မှာ ART လို့တို့ကခေါ်တဲ့ကိုဗစ်အမျိုးစစ်ကိရိယာနဲ့ရောဂါပိုးရှိမှရှိစစ်ဆေးခံရမယ်လို့ကြေညာထားပါတယ်။ဒီလူတွေအနေနဲ့ဆလီရကြာသိတဲ့ခွဲခြားနေတာမျိုးမရှိခင်ရင်လဲစင်ကာပူမှာဆွေးရသတ်မှတ်ပေးထားတဲ့ကက်သက်စကန်မှာဆလီရကြာနေထိုင်ရမှာဖြစ်ပါတယ်။ဒီနောက်မှာတော့အသွာလာကက်သက်နေထိုင်မှု14ရက်ပြင်လဲ PCR ခေါ်တဲ့ပုံမှန်ကိုဗစ်ရောဂါစစ်ဆေးမှုကိုခံယူရပါမယ်ခင်ဗျ။